Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ2018ခုနှစ်ဖေဖော်ဝါရီလ18ရက်နေ့တနင်္ဂနွေညနေခင်းအတွက် VOA American တိုင်းရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကတော့ငိမ့်ညံ့ပါဒီညနေအစီအစဉ်ဖူးဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
။ကျမသင်္ကီထိုက်ပါရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းတနက်ပစ်ခတ်မှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကတနက်ကန်ဆောင်ခွင့်ထင်းချုပ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အီရန်နိုင်ငံမှာတော့ပြည်တွင်းပြန်တမ်းတဲ့လေရင်တစ်စင်းဒီကနေ့ပြတ်ကျလို့လေရင်ပေါ်မှာလိုက်ပါခဲ့သူအလုံးလို့သိဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့အတူချင်းညာပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အတွက်နားဆင်ရမယ့်နောက်ဆုံးရသတင်းတွေကတော့မြန်မာနိုင်ငံမှာအသစ်ထုတ်လွှင့်တော့မယ်အခမဲ့ရုပ်မြင်သံကြား TV လိုင်းတွေမှာစင်စာဖြတ်တာမျိုးမလုပ်ပဲကိုယ့်ဘာသာကိုထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ရမှာဖြစ်ကြောင်
းကျွန်တော်တို့ကတော့ဒီပေါ်မှာသွားပြီးတော့တန်တိုင်းဝင်ခံလာတော့တော့မြမတန်တဲ့ရုပ်မြင်သံကြားတော့เนาะသွားစင်စာတော့ကျွန်တော်တို့ဖြတ်မှာမဟုတ်ပါဘူးအားလုံးက set စင်စာရှိကိုယ့်အကူပဲကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်
မြန်မာအတန်းနဲ့ရုပ်မြင်သံကြားဌာနညွှန်ကြားမှုချုပ်ဦးမြင့်ထွေပြောသွားတာပါအဲဒီနောက်မှာတော့ဝါရှင်တန်ကမြန်မာအတန်းမကြီးနဲ့တွေ့ဆုံမေးမြန်းခံထိုင်းနိုင်ငံကမြန်မာရွှေပြောင်းလုပ်သားတွေရဲ့ဒုက္ခနဲ့ကင်ဆာဆိုင်ရာကြောင့်ကျန်းမာရေးဆောင်မတပုတ်ကိုနားဆင်ရမှာပါအခုနောက်ဆုံးတနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးပါမယ်
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကဒေါက်ကလအထက်တန်းကျောင်းမှာကျောင်းသားတဦးရဲ့ပြစ်ခတ်မှုကြောင့်ဆရာရီနဲ့ကျောင်းသူကျောင်းသား18ဦးတို့သေဆုံးခဲ့ရပြီး3ရက်အကြာမနေ့စနေနေ့မှာတော့တနက်ကန်ဆောင်ခွင့်ထင်းချုပ်ရေးလူမှုခြိတက်ပွဲတစ်ခုကိုလုပ်ခဲ့ပါတယ်အသက်မသေးပဲလွတ်မြောက်လာသူအဲမာဂွန်ဇာလက်ကတော့လူမှုခြိတက်ပွဲမှာစကားပြောခဲ့တာမှာအခုလူစုလူဝေးတွင်ပြစ်ခတ်ခံရမှုကနောက်ဆုံးဖြစ်စေမယ်လို့အခိုင်အမာပြောဆိုသွားပါတယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့45ကီလိုမီတာအကွာက Fort Lauderdale Federal တရားရုံးအပြင်မှာရာနဲ့ချီတဲ့လူတွေစုဝေးချစ်တဲ့ပွဲမှာဂွန်ဇာလက်ကစကားပြောခဲ့တာဖြစ်ပါတယ်။အာနာယအောင်မဲပေးရွေးချယ်ထားတဲ့အစိုးရဒွင်းကလူတွေကလိန်ညာနေတယ်လို့သူမကပြောဆိုခဲ့ပါတယ်။တနက်ကန်ဆောင်ခွင့်ပိုပြီးတင်းကျပ်လာရုံနဲ့တနက်နဲ့အကြမ်းဖက်မှုတွေရော့မသွားဘူးလို့သူတို့ကပြောပါတယ်။တနက်ကင်ထားတဲ့လူကောင်းကတနက်ကင်ထားတဲ့လူဆိုးကိုတားဆီးနိုင်တယ်လို့သူတို့ကပြောပါတယ်။ကျမတို့ကတော့သူတို့ကိုအသုံးမကျသူတွေလို့ခေါ်ပါမယ်လို့ဂွန်ဇာလက်စ်ကပြောဆိုခဲ့ပါတယ်။ပြစ်ခတ်မှုကိုတုံ့ပြန်ပြောဆိုခဲ့တာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တခြားအာဏာပိုင်တွေကဒါကစိတ်ပိုင်းဆိုင်ရာပြဿနာကအကြောင်းရင်းတစ်ခုဖြစ်တယ်လို့ပြောဆိုထားတာပါ။ဒါပေမဲ့ပြစ်ခတ်မှုအတွင်းအသက်မသေးလွတ်မြောက်လာသူဂွန်ဇာလက်စ်ကတော့စိတ်ကျန်းမာရေးကအဓိကပြဿနာမဟုတ်တဲ့အကြောင်းဆယ်ကျော်သက်တနက်သမားနီကိုလတ်ခရုစ်ကတနက်ဝယ်ခွင့်ရခဲ့တဲ့ဖလော်ရီဒါပြည်နယ်ရဲ့တနက်ကင်ဆောင်ခွင့်ဥပဒေရော်ရဲရဲဖြစ်နေတာကြောင့်လို့သူမကအပြစ်ဖော်ပါတယ်။တစ်ချိန်တည်းမှာပဲကီလိုမီတာ60လောက်အဝေးကဒေဒီခိုင်မှာတော့တနက်ပြပွဲတစ်ခုခင်းချင်းပြတ်တနေပြီးရာနဲ့ချီတဲ့တနက်ဝါသနာဦးတွေတက်ရောက်ကြည့်ရှုခဲ့ကြပါတယ်ရှင်
2016အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်တယ်ဆိုပြီးရုရှားလူမျိုး13ဦးနဲ့ရုရှားကုမ္ပဏီ3ခုပေါ်ဆွဲဆိုချက်ဟာအရင်မြတ်အဖတ်မြတ်မှာခိုင်မာတဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ရုရှားကပြန်လည်တုံ့ပြန်လိုက်ပါတယ်ဒီအတွက်ခိုင်မာတဲ့တက်တည်ပြပါဆိုပြီးရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဘရော့ကလည်းအမေရိကန်တရားရေးဌာနနဲ့အထူးဆောင်ရမ်းစစ်ဆေးမှုရောဘတ်မူလာတို့ကိုမေးခွန်းပြန်ထုတ်ခဲ့ပါတယ်ကမ္ဘာနိုင်ငံကောင်းဆောင်တွေတက်ရောက်နေတဲ့ဂျာမနီနိုင်ငံကမြို့နယ်လုံခြုံရေးညီလာခံအတွင်းအခုလိုပြန်ပြီးတော့မေးခွန်းထုတ်လိုက်တာဖြစ်ပါတယ်ဆွဆွဲချက်တွေစင်ညာချက်တွေနဲ့ဘသူမဆိုကိုလိုချင်တာကိုပြောဆိုလို့ရနေတော့ဒီကိစ္စပေါ်မှာဘလို့မှတုံ့ပြန်စရာမရှိဘူးလို့ရုရှားနိုင်ငံသားဝန်ကြီးကပြောပါတယ်။ဘာမှခိုင်ခိုင်လုံလုံမရှိဘဲနဲ့တော့ဒါဟာအရင်မရအဖက်မြကိစ္စပဲဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်အထူးဆောင်ရမ်းစစ်ဆေးမှုရောဘတ်မူလာရဲ့ဆွဆွဲချက်ထဲမှာတော့2016ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရစေဖို့အတွက်တရှိုးလုံးမှုနဲ့ရာဇဝတ်မှုတွေကိုရုရှားဝါဒဖြန့်ချီဌာနတစ်ခုကကြီးကြပ်ခဲ့တယ်လို့ဆိုထားပါတယ်။ဒီဆွဲချက်ကြောင့်အခုသတင်းပတ်အတွင်းကမ္ဘာနိုင်ငံတွေကနိုင်ငံရေးနဲ့စီးရေးကောင်းဆောင်တွေတော့ကြာစီးဝေးနေတဲ့မြူနစ်လုံခြုံရေးညီလာခံမှာထင်မှားမှုတွေဖြစ်ပွားခဲ့ပါတယ်။အစည်းအဝေးတက်ရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးချန်ပီဗိုလ်ချုပ်ကြီး HR Mike Master ကလည်းဒီကိစ္စအပေါ်မှာအတော်လေးပြင်းပြင်းထန်ထန်ပြောခဲ့ပါတယ်။ Cyber Internet တွေလူမှုကွန်ရက်မီဒီယာတွေတုံးပြီးသတင်းမှဖြန့်ချီတာမျိုးလျှို့လောက်တာမျိုးတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ပေါ်ထုတ်ရေးယူသွားမှာဖြစ်တယ်လို့ညီလာခံတက်ရောက်လာသူတွေကပြောပါတယ်။ Cyber လုံခြုံရေးဆွေးနွေးပွဲအတွက်ရုရှားရဲ့ပူပေါင်းပါဝင်မှုကိုထောက်ခံတယ်။ဒါပေမဲ့လို့အနောက်ဒီမိုကရေစီတွေကိုနှောက်ယှက်နေတာအပေါ်မှာဖုံးကွက်နေတာနဲ့ပတ်သက်လို့ရုရှားအနေနဲ့ ယူရိုသားသားရှိရမယ်လို့လည်းဗိုလ်ချုပ်ကြီးအိရှာမက်မတ်စတာကပြောပါတယ်။ဒီအစည်းအဝေးကိုအမေရိကန်ဒုသမဟောင်းဂျိုးဘိုင်ဒန်နဲ့တက်ရောက်ခဲ့ပြီးတော့ရုရှားရဲ့နောက်ဆက်မှုတွေကိုအနောက်နိုင်ငံတွေအနေနဲ့တံပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။အခုလိုအနောက်ဒီမိုကရေစီနိုင်ငံတွေကိုနောက်ဆက်နေတဲ့ဆွဲချက်တွေဟာရောရုရှားကြောက်ယောဂရသွားစေဖို့စနစ်ကျစီစဉ်မှုရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့ရုရှားကိုယ်စားလှယ်တွေကတော့ပြန်ခြေပခဲ့ပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံမှာနှစ်ဆင်ကျင်းပတဲ့မြူးနစ်လွန်ကျွေးဆန်ရညီလာခံကတော့ဒီနှစ်မှာ54ကြိမ်မြောက်ရှိလာပြီဖြစ်ပြီးကမ္ဘာကြီးဟာပိုပြီးအန္တရာယ်ကြီးလာပြီဆိုတဲ့ရှုမြင်ချက်တွေတိတိတသားထွက်ပေါ်လာနေပါတယ်။မြူးနစ်လွန်ကျွေးဆန်ရညီလာခံမှာတော့ကမ္ဘာတစ်လွှာကနိုင်ငံရေးနဲ့စီးရေးခေါင်းဆောင်ဒါဇင်နဲ့ချီတက်ရောက်သလိုနိုင်ငံရေးသမားတွေသတင်းထောက်တင်နဲ့လွန်ကျွေးဆန်ရကျွမ်းကျင်သူပေါင်းထောင်နဲ့ချီပြီးတော့တက်ရောက်ကြတာပါ။နိုင်ငံအလုံးအတွေ့လူသားချင်းစာနာထောက်ထားမှုအတွက်အရေးကြီးတဲ့အချိန်မှာအခုလိုတွေ့ဆုံကြတာလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ကမနစ်စနေနေ့မှာတက်ရောက်လာသူတွေကိုပြောဆိုခဲ့ပါတယ်။ရန်လိုတဲ့အစိုးရတွေကြောင့်အရှိအလဲပိုင်းနဲ့အရှိမြောက်အာရှဒေသတွင်းမှာနိုင်ငံတကာလုံခြုံရေးကိုချင်းချောက်မှုဖြစ်နေပြီးဒီချင်းချောက်မှုကိုအလုံးရင်ဆိုင်နေရတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးကထပ်လောင်းပြောဆိုပါတယ်။ညီလာခံတစ်ခုလုံးမှာတော့မြောက်ကိုရီးယားရဲ့နျူကလ ia လက်နက်အစီအစဉ်တွေအရေးကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံကိုလည်းဆောင်းပါးရိတ်ချေသတိပေးပြောဆိုတာမှာတော့မြောက်ကိုရီးယားအစိုးရကိုစီးပွားရေးအသက်ဆက်နိုင်အောင်ဆက်ပြီးထောက်ပံ့နေကြတဲ့ဒီလိုနိုင်ငံတွေအနေနဲ့ကမ္ဘာတဝန်းဒဏ်ခတ်ပိတ်ဆို့မှုကိုလေးစားဖို့သူကတိုက်တွန်းသွားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်အတွင်းတောင်ပိုင်းကယ်လီဖိုးနီးယားဒေသမှာတရားမဝင်ဝင်ရောက်သူ212ဦးကိုအမေရိကန်လူမှုကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ICE ကဖမ်းဆီးခဲ့တယ်လို့အမေရိကန်အစိုးရကကြေညာပါတယ်။ငရတာစီမံချက်အတွင်းမှာလုပ်ငန်းငွေ122ခုအတွင်းကနေထောက်ထားမရှိတဲ့တရားမဝင်ဝင်ရောက်သူ212ဦးကိုဖမ်းဆီးခဲ့တာဖြစ်တယ်လို့အမေရိကန်လူမှုကြီးကြပ်ရေးအဖွဲ့ကတောက်ချနေမှာကြေညာခဲ့တာဖြစ်ပါတယ်။ Los Angeles လိုမျိုးတွေကတရားရေးစနစ်အရနိုင်ငံသားတွေရာဇဝမှုကျူးလွန်သူတွေကိုဖမ်းဆီးထောင်ချဖို့ခန့်နေတာကြောင့်မို့ကျွန်တော်တို့ Federal ရာရှိတွေကိုယ်တိုင်ဒီလိုစီမံချက်နဲ့အကြီးအကျယ်ရှာဖွေဖမ်းဆီးမှုတွေလုပ်လာရတာပါလို့ ICE ICE အဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူး Thomas Homan ကကြေညာချက်ထုတ်ခဲ့တာပါ။ဒါကြောင့်စီမံချက်လိုအပ်ချက်နဲ့အရာရှိတွေရဲ့လုံခြုံရေးအရနောက်ထပ်လူတွေထပ်လွတ်ရောက်လို့ပါတယ်လို့လည်းပြောပါတယ်။ဖန်စီမှုသူ88ရာခိုင်နှုန်းဟာရာဇဝမှုကျူးလွန်ထားသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ဒီလိုရာဇဝမှုကျူးလွန်သူတွေလို့ဆိုရမှာသူတို့နေရပြန်ဖို့အမိန့်ကိုမလိုက်နာသူတွေဒါမှမဟုတ်အမေရိကန်ပြည်ထောင်စုတွေတရားမဝင်ပြန်လာသူတွေလို့သူတွေကိုဆိုလိုတာလားတခြားရာဇဝမှုကျူးလွန်ထားတာကိုဆိုလိုထားတာလားဆိုတာကိုအသေးချာဖော်ပြထားတာတော့မရှိပါဘူး။ပြီးခဲ့တဲ့အော်တိုဘာလကပြဋ္ဌာန်းခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဥပဒေအရပြည်နယ်ရဲအရာရှိတွေအနေနဲ့ဖက်ဒရယ်လူမှုကြီးကြပ်ရေးအရာရှိတွေကိုစားလူတွေဖမ်းဆီးတာကိုလောက်ခွင့်ကိုကန့်သတ်ထားတာဖြစ်ပါတယ်။အထောက်ထားမဲ့တရားမဝင်နေထိုင်သူတွေအနေနဲ့ရာဇဝမှုတွေဖြစ်လာရင်သတင်းပို့တာသူတို့ကလေးတွေကိုကြောင်းပို့တာလုပ်နိုင်အောင်ဒီလိုကန့်သတ်ချက်ကိုလုပ်ခဲ့တာလို့ဥပဒေကဆိုထားပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာအစီအစဉ်ရဲ့တင်းကနွေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အီရန်ပြည်တွင်ပြန်တန်းတဲ့လေရင်တစ်စင်းဇက်ဂရော့တောင်တန်းတွေပေါ်မှာပြစ်ကျခဲ့ပြီးလိုက်ပါသွားသူ66ဦးစလုံးသေဆုံးခဲ့ရပါတယ်။လေရင်ပေါ်မှာတော့ကလေးငယ်တဦးအပါအဝင်ခီးတဲ့60နဲ့လေရင်အမှုတန်း6ဦးတို့လိုက်ပါသွားတဲ့အကြောင်းအစ်စမန်လေချောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းတီဟီရန်ကနေကီလိုမီတာ960လောက်ဝေးတဲ့အစ်ဖာဟန်ပြည်နယ်ယဇူ့မြို့ကိုပြန်တန်းခဲ့တာဖြစ်ပါတယ်။လေရင်ပြက်ကျရာဒေသကိုကယ်ဆယ်ရေးအဖွဲ့တွေဆေးလွတ်ထားတဲ့အကြောင်းအီရန်လာချန်းနေအသင်းကပြောပါတယ်။ဒါပေမဲ့ရာသီဥတုဆိုးဝါးနေပြီးလေရင်ပြက်ကျတဲ့အနည်းကိုရဟတ်ရင်တွေဆင်းလို့မရဖြစ်နေပါတယ်။နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေဆဲဆွနစ်တွေနဲ့ချီချမှတ်ခံထားတဲ့အီရန်နိုင်ငံမှာလေချောင်းလိုင်းတွေအနည်းနဲ့လေရင်အဟောင်းတွေနဲ့သာပြန်တန်းလုတ်ကင်နေကြရပြီးဒီဘက်နှစ်ပိုင်းတွေမှာမတော်တဆဖြစ်မှုတွေတိုးလာခဲ့ပါတယ်ရှင်။
အစ္စရေးနဲ့ဂါဇာနယ်စပ်ဒိုင်းနာမှာစနေနေ့ကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်အစ္စရေးစစ်သား4ယောက်ဒဏ်ရာရသွားပြီးတော့ဒီထဲက2ယောက်ကတော့စိုးရိမ်ရတဲ့အနေအထားမှာရှိပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာမှာရှိတဲ့ပါလက်စတိုင်းတွေရဲ့ပြစ်မှတ်6ခုကိုစနေနေ့နောက်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ဒ ီထဲမှာလက်နက်ထုတ်လုပ်တဲ့နေရာနဲ့အစ္စရေးကိုဥတီပြီးဖောက်ထားတဲ့မြောက်လိုင်ကောင်းတွေလည်းပါဝင်တယ်လို့အစ္စရေးစစ်တပ်ဘက်ကပြောပါတယ်။အစ္စရေးရဲ့စီးနင်းတိုက်ခိုက်မှုအတွင်းမှာပါလက်စတိုင်းလူမျိုးနှုတ်ဦးတန်းရရခဲ့တယ်လို့ပါလက်စတိုင်းစစ်ဘက်တောင်းဝန်ရှိသူတွေကတော့ပြောပါတယ်။အစ္စလာမစ်ဟမတ်စ်အဖွဲ့ထိန်းချုပ်ထားတဲ့ဂါဇာနဲ့ထိစပ်နေတဲ့အစ္စရေးနယ်စပ်မှာဖြစ်ပွားခဲ့တဲ့ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အခုချိန်ထိဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးပါဘူး။ဒီပေါက်ကွဲမှုကစနေနေ့နေ့လယ်ပိုင်းကခန်ဒီယူနစ်မျိုးရဲ့အရှေ့ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကတော့ဂါဇာကမ်းမြောင်ဒေသနယ်စပ်မှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကဖြစ်ပြင်းထန်ပြီးတော့ဒါကိုတင့်တော်တယ်လို့တုံ့ပြန်တော့မှာဖြစ်တယ်လို့စနေနေ့နောက်ပိုင်းကပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးတဦးကသူ့ကိုယာရုကဖေရှားတဲ့သမ္မတရဲ့အမိန့်ကိုထပ်ပြီးတော့ဖိဆန်လိုက်တာကြောင့်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရေးပြည်ပခါကပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။အာဖဂန်ပြည်တွင်အုပ်ချုပ်ရေးပိုင်းတိုးတက်လာစေရေးဆောင်ရွက်မှုအနေနဲ့နိုင်ငံမြောက်ပိုင်းကစာမန်ကန်ပြည်နယ်အပါအဝင်ပြည်နယ်6ခုရဲ့အကြီးအကဲတွေကိုရွေးချယ်ခန့်အကြောင်းသမ္မတအာရှက်ဂါနီရဲ့ရုံးကမနေ့စနေနေ့ကကြေညာတာပါ။ဒါပေမဲ့လို့စာမန်ကန်ပြည်နယ်ကိုတနှစ်နီးပါးကြာတာဝန်ယူအုပ်ချုပ်နေတဲ့အုပ်ချုပ်ရေးမှူးကနှုတ်ထွက်ဖို့သမ္မတရဲ့ညွှန်ကြားချက်ကိုလက်မခံဘဲပယ်ချကြောင်းကြေညာခဲ့ပါတယ်ရှင
်။ဒါကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းဆောင်းပါးတွေကိုဆက်ပြီးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအစ်စ်ထုတ်လွှင့်တော့မယ့်အခမဲ့ရုပ်သင်းရုပ်ပြင်သံကြား TV line တွေအကြောင်းထုတ်လွှင့်ပေးပါမှာ။မကြခင်စတင်ထုတ်လွှင့်တော့မဲ့ free to air အခမဲ့ရုပ်သင်ရုပ်တန် line တင်5 line ကထုတ်လွှင့်မဲ့အစီအစဉ်တွေကိုအစိုးရအနေနဲ့စင်စာလုတ်တဲဖြတ်မှာမဟုတ်ပဲကိုယ့်ဘာသာကိုယ်တာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့မြန်မာအတန်းနဲ့ရုပ်မြင်သံကြားဌာနအစင်းမြင့်တာဝန်ရှိသူတို့ကပြောပါရယ်စနေနေ့ကရန်ကုန်မှာကျင်းပပြုလုပ်တဲ့ရုပ်တန် line တစ်တွေနဲ့လက်မှတ်ရေးထိုးပွဲအခမ်းအနားမှာညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကအဲ့ဒီလိုပြောသွားတာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ
်မြန်မာအတန်းနဲ့ရုပ်မြင်သံကြားလုပ်ငန်းရဲ့လက်ရှိMRTV Multi Channel Playout System နဲ့မှာ DVB-T2 စနစ်နဲ့ထည့်သွင်းမဲ့ရုပ်သံလိုင်း5လိုင်းကို2019ခုနှစ် AB လကတည်းကကြေညာထားပြီးတနည်းနည်းပါးကြာဖေဖော်ဝါရီလ18ရက်နေ့မှာတော့ရုပ်သံလိုင်းတစ်5ခုနဲ့ MRTV တို့ကြားလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီရုပ်သံလိုင်း5ခုဟာတီးခြားလွတ်လပ်တဲ့ရုပ်သံလိုင်းတွေမဟုတ်ဘဲ MRTV အတွက် Content Providerအစီအစဉ်တွေတင်ဆက်ပေးတဲ့ရုပ်သံလိုင်းတွေဖြစ်တာကြောင့်တကယ်ကိုလွတ်လွတ်လပ်လပ်လုံနိုင်ပါမလားဆိုတာအစကတည်းကမေးခွန်းထွက်နေတာပါ။ဒါနဲ့ပတ်သက်ပြီးမြမအတန်နဲ့ရုပ်မြင်သံကြားဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကလက်မှတ်ထိုးအခမ်းအနားပြီးတဲ့နောက်သတင်းတော့တွေကိုအခုလိုရှင်းလင်းဖြေဆိုသွားပါတယ်။
ကျန်တဲ့၅ခုနဲ့ပတ်သက်လို့တော့သူတို့ထုံးသွင်းတဲ့ဟာတွေကိုကျွန်တော်တို့ကတော့ဒီပေါ်မှာသွားပြီးတော့တန်တိုင်းဝင်ကြီးဌာနပေါ်တော့မြမတန်တဲ့ရုပ်မြင့်တန်ကြားတော့เนาะသွားစင်စာတော့ကျွန်တော်တို့ဖြတ်မှာမဟုတ်ပါဘူးအားလုံးကဆက်စင်စာရှိကိုယ့်အကူပဲကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်အဲ့ဒီလိုဆောင်ရွက်တဲ့အခါမှာလည်းသူ့ channel live အဲမှာကျွန်တော်တို့သတ်မှတ်ထားတဲ့သူကပို့တော့ edit ပို့တော့ content တွေအများကြီးရှိပြီးသားပါဒီပေါင်းတွေကနေသူ့အတူထိန်းသိမ်းပြီးတော့ဆောင်ရွက်သွားမှာ
ရုပ်မြင့်တန်ကြားနဲ့အတန်ထုတ်လွှင့်ရေးဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲနိုင်ရေးစောင့်ရွက်နေတဲ့ကာလမှာပြည်တွင်းမီဒီယာကန္တဖွံ့ဖြိုးတိုးတက်စေရေးအတွက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးမြင့်ထွေးကပြောပါတယ်။တီရှိစေစီမင်းစည်းကမ်းပေါင်တွေကနေအတက်နိုင်ဆုံးစောင့်ရွက်ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်ပုဂ္ဂလိကရုပ်တံလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကနဦးစမ်းသပ်ချက်သဘောမျိုးဖြစ်တဲ့အတွက်ကြောင့်ဒီအစီအစဉ်အောင်မြင်ရေးအတွက်အတူတကွအားလုံးထိန်းထိန်းသိမ်းသိမ်းညှိညှိနှိုင်းနှိုင်းပူးပေါင်းဆောင်ရွက်ကြဖို့ပြန်ကြားရေးဌာနဝန်ကြီးဦးဖေမြင့်ကချူတင်ပြီးတော့မေတ္တာရပ်ခံသွားတယ်လို့ရုပ်သံလိုင်းသစ်တွေအောင်မြင်စေဖို့လဲဆုတောင်းပေးသွားပါတယ်
။ဒီကြောက်မှာတဲ့စွန်စင်ပုဂ္ဂိုလ်များအနေနဲ့ဒီရာလိုလတ်ဆွင့်နေဒီရာလိုလတ်ဆွင့်မှုစနစ်ကြကျင့်သုံးပြီးတော့ဒီလူများအတွက်အမြင့်ကျယ်ပေးခြင်းအသိဉာဏ်ပေးခြင်းချော့ပြေခြင်းလုပ်ငန်းများကိုထူးခြားကြောင်းကြောင်းကြောင်းဆောင်ရွက်နိုင်ကြပါစေ။အများကြီးရဲ့တည်ထောင်မှုနဲ့သူသူတို့လုံမင်းများအောင်မြင်မှုနဲ့ခံစားရရှိနိုင်ကြပါစေ။တစ်ခါမှာဓမ္မမီဒီယာလောကနဲ့ရှိဓမ္မနိုင်ငံပုံစံတို့ရဲ့ဆွေးနွေးထောက်ပြကြည့်ကြပါစေလို့ဆုမွန်ပါတယ်။အားလုံးပဲ
2015ခုနှစ်ကပြဋ္ဌာန်းထားတဲ့ရုပ်မြင်သံကြားနှင့်အသံထုတ်လွှင့်ရေးဆိုင်ရာဥပဒေကိုလက်ရှိမှာပြင်ဆင်ဖို့လုပ်နေစေဖြစ်ပြီးအဲ့ဒီဥပဒေကိုပြင်ဆင်ပြီးတဲ့နောက်ဆက်ဆက်ဤဥပဒေတွေထွက်လာပြီးတဲ့နောက် တစ်ဆက်တည်းမှာပဲရုပ်တံကောင်စီဖွဲ့စည်းပေါ်ပေါက်ပြီးတဲ့နောက်မှာတော့ပြောင်းလဲလာတဲ့အနေအထားတွေနဲ့လျော်ညီစွာဆက်ပြီးဆောင်ရွက်ရဖို့ရှိတယ်လို့လည်းဝန်ကြီးဦးဖေမြင့်ကပြောသွားပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကျဘယ်လိုအချိန်နေနဲ့ဘယ်လိုဆက်သွားကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ MRTV နဲ့အခုလက်မှတ်ရေးထိုးလိုက်တဲ့ရုပ်တံလိုင်းတဲ့၅ခုကိုလက်ပတ်လှုပ်ဆောင်မဲ့ကုမ္ပဏီတွေကတော့ Mizima Media Company Limited, DVB Multimedia Group Company Limited, Fortune Broadcasting Company Limited,KMA Telemedia Holdings Company Limited, My Multimedia Group Company Limited တို့ဖြစ်ပါတယ်။ဒီထဲကမှဖေဖော်ဝါရီ29ရက်နေ့မှာ Mizima TV ကိုစတင်ကြည့်ရှုနိုင်မှာဖြစ်ပြီး2018ခုနှစ်မေလမှာလိုင်းသစ်5ခုလုံးကိုဖမ်းယူကြည့်ရှုနိုင်မယ်လို့သက်ဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။အခုထပ်တိုးလိုက်တဲ့ရုပ်သံလိုင်းသစ်5ခုနဲ့ဆိုရင်အခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းစုစုပေါင်း16လိုင်းရှိသွားမယ်လို့ကြာရေးမှုချုပ်ဦးမြင့်ထွေကပြောသွားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကအရေးယူတန်းခတ်မှုတွေရှိလာတော့မှဖြစ်တဲ့အတွက်အမေရိကန်အစိုးရလွှတ်တော်နယ်တာဝန်ရှိသူတွေကိုမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေရှင်းပြနေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းကပြောပါတယ်စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ရုံးမှာမြန်မာမိတ်ဆွေတွေနဲ့ဆွေးနွေးပွဲမတိုင်ခင် VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းတမတ်ကြီးကအခုလိုပြောသွားတာပါကျွန်တော်ဆက်ပြီးပြောပြပါမယ
်ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်ပရောက်မြန်မာအတိုင်းဝိုင်းတွေကိုအသိပေးတင်ပြလိုတာရခိုင်အရေးမှာမြန်မာနိုင်ငံသားတွေရဲ့နီးပညာနဲ့ငွေကြေးအကူအညီတွေဘယ်လိုပေးနိုင်မယ်ဆိုတဲ့အကြောင်းရှင်းပြလိုတာနောက်ပြီးအပြည့်အခက်ရဆဲရေးစာချုပ် NCA တိုးတက်မှုအကြောင်းရှင်းပြလိုတဲ့အတွက်ဒီဆွေးနွေးပွဲကိုပြုလုပ်ရတာပါနိုင်ငံတကာအတိုင်းဝိုင်းနဲ့ပတ်သက်ပြီးတမန်ကြီးရဲ့လှုပ်ဆောင်မှုတွေကိုမေးကြည့်ရခါမှာတော့
ကျွန်တော်အနေနဲ့ကတော့ကျွန်တော်လုပ်ခဲ့တဲ့အားကတော့နိုင်ငံတော်ကနေပြီးတော့ကိုရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စေနာတန်တန်နဲ့ဆောင်ရွက်နေတဲ့ဟာလေးတွေကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာကိုအမေရိကန်အစိုးရရောအမေရိကန်လွှတ်တော်ကျွန်တော်တို့ကိုရှင်းပြနေပါတယ်ဒါအပြင်ကိုမြန်မာအတိုင်းဝိုင်းတွေကိုလည်းကျွန်တော်တို့နိုင်ငံကနေပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲတကယ်ပဲစေနာတန်တန်နဲ့လုပ်တယ်ပြဿနာကိုတကယ်ပဲအကောင်းဆုံးဖြေရှင်းဖို့လုပ်နေတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြဖို့ရှိပါမယ
်အဲဟိုနောက်တစ်ချက်ကကျွန်တော်ဟိုဒီအခုရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးတော့အငင်းပွားနေရပါတော့မြန်မာအစိုးရကတော့ဒီရိုဟင်ဂျာနာမည်ကိုမသုံးဖို့ပြောထားပါတယ်အဲအဲ့ဒီအပေါ်မှာရောဟိုဘယ်လိုမျိုးလှုပ်ဆောင်နေတာရှိပါလဲ
ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့ဒီဥစ္စာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ကိစ္စမြန်မာနိုင်ငံကပြည်သူတွေသာအတိဆုံးဖြစ်ပါတယ်မြန်မာနိုင်ငံပြည်သူတွေကနေပြီးတော့လက်ခံနိုင်တဲ့နေထားကိုကျွန်တော်တို့အစိုးရအနေနဲ့လုပ်နေပါတယ်ဒီကိစ္စဆိုလို့ရှိရင်လည်းပြဿနာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့သိထားပါတယ်ပြဿနာကဒေရိုဟင်ဂျာကိုသုံးချက်အဖြစ်ပြဿနာပြည်လည်သွားမယ့်ကိစ္စမဟုတ်ပါဘူးဒါကြောင့်မို့ဒေရိုဟင်ဂျာသုံးမှပြဿနာပြည်လည်မယ့်ကိစ္စမဟုတ်တဲ့အတွက်ကြောင့်အားလုံးကနေပြီးတော့ဒီလိုမျိုးနားလည်လက်ခံနိုင်တဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဘာသာအတိုင်းဝိုင်းနေဆိုတဲ့စကားကိုကျွန်တော်တို့သုံးတာဖြစ်ပါတယ်ဒါကလည်းပြဿနာဖြစ်နေတဲ့ဟာကိုဖြေရှင်းဖို့ရည်ရွယ်ချက်နဲ့ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်နောက်ပိုင်းဒီရိုဟင်ဂျာဆိုသူတွေကနေပြီးတော့သူတို့ရဲ့ကိစ္စကိုတကယ်ပဲမြန်မာနိုင်ငံသားတယောက်အနေနဲ့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စကိုပါဝင်ခြင်းနဲ့ဆိုလို့ရှိရင်လည်းသူတို့လိုချင်တဲ့ကိစ္စကိုသူတို့ကနေပြီးတော့တရားဥပဒေနီလန်းနဲ့သူတို့ရဲ့သမိုင်းကြောင်းအရာနဲ့တက်ဆိုင်တဲ့လူတွေကိုရှင်းပြမယ်ဆိုလို့ရှိရင်ရှင်းပြလို့အားလုံးကနားလည်မယ်ဆိုလို့ရှိရင်တော့လေလက်ခံနိုင်မယ်အနေထားသူတို့ကနေပြီးတော့စူးစမ်းတင်ပါတယ်မြန်မာနိုင်ငံပြည်သူတွေကတော့ကျွန်တော်တို့လက်ခံနေတဲ့အနေထားကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်ပါဖို့ရှိပါတယ်ဆိုတဲ့ဟာလေးကိုပြောပြရစေ
။ဟာပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ပေါ့နော်ဒီရခိုင်ကိစ္စမှာဘလို့တွေများဝိုင်းဝန်းကူညီနိုင်လဲပေါ့နော်မြန်မာအစိုးရဝယ်ဖြစ်ဖြစ်ဒီရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘာတွေများကူညီနိုင်မလဲမသိခင်ဗျာ
ဒီပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကတော့မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့မြန်မာနိုင်ငံသားတွေပန်းသမားအိုကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဘာတွေလုပ်နေလဲဆိုတဲ့ဟာကိုကျွန်တော်အနေနဲ့ရှင်းပြပါတယ်ရှင်းပြပြီးတော့ဒီပြုတ်ပြောတိုးတက်မှုတွေကိုသူတို့အနေနဲ့ပါဝင်ဆန္ဒပါဝင်ခြင်းနဲ့ဆန္ဒရှိတဲ့လူတွေကိုလည်းပါဝင်နိုင်ဖို့အခွင့်အရေးပေးထားပါတယ် မြန်မာနိုင်ငံမှာသွားရောက်ပြီးတော့သူတို့ရဲ့ဤပညာပဲဖြစ်ဖြစ်သူတို့ရဲ့ငွေကြေးရင်းနှီးပဲဖြစ်ဖြစ်သူတို့ပါဝင်နိုင်ပါတယ်ဒါမှမဟုတ်ပဲねအမေရိကန်နိုင်ငံမှာအနေတစ်ဆင့်သူတို့ရဲ့စေတနာတွေကိုငွေကြေးအဖြစ်ကူညီပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့လက်ခံနေပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ပြောပြနေပါတယ
်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံအရေးစိတ်ပါဝင်စားသူတွေတက်ရောက်ခဲ့ကြပြီးတာမန်ကြီးဦးအောင်လင်းစစ်တမ်းမှုဗိုလ်ချုပ်ချစ်ဆွေတို့နဲ့အတူအမြင်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာပါ။အခုဆက်ပြီးထိုင်းနိုင်ငံကမြန်မာလူထုမားတွေအကြောင်းတင်ဆက်ပါမယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့နိုင်ငံကူးလက်မှတ်ရှိသူတွေနေရပြန်တဲ့အခါတရားမဝင်လမ်းဖြစ်တဲ့တောင်ရင်မြစ်နာကနေလှေစိတ်တွေကနေကူးပြီးပြန်ကြရတာဖြစ်ပါတယ်။တရားဝင်ပြန်ဖို့ငွေကြေးမတက်နိုင်တာပွဲစားတွေနဲ့လုံရင်ပိုပြီးကုန်ကျမှုရှိတာတွေကြောင့်တရားမဝင်မြစ်ကိုဖျက်ပြီးကူးကြတာပါအဲ့ဒီလိုဖျက်ကူးတဲ့သူတွေထဲမှာဖမ်းဆီးခဲ့တာမှာဆိုရင်ဖေဖော်ဝါရီလတတိယပတ်ကစပြီးတော့လူ20ထက်မနည်းကိုဖမ်းဆီးခံခဲ့ရပြီးထိုင်းနိုင်ငံထဲကိုနောက်ထပ်5နှစ်ဝင်လို့မရအောင်ပြင်းထန်တန်ပေးခံခဲ့ရပါတယ်ဒီကြောင့်ထိုင်းအခြေစိုက် VOA သတင်းတောက်မန်အေးအေးမှာကသတင်းပေးပို့ထားပါတယ
်နိုင်ငံကူးလက်မှတ်တွေကင်ဆောင်ပြီးဘန်ကောက်ချင်းမိုင်စတဲ့နေရာတီးတီးကလာကြတဲ့ရှေ့ပြောင်းလို့သမားတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်မြန်မာပြည်ထဲကိုပြန်ကြတဲ့အခါမှာတရားဝင်နယ်စပ်ချစ်ကြည်တရားပေါ်ကနေမဖြတ်ပဲတရားမဝင်နီးလန်းတွေတုံးပြီးပြန်ကြတာကြောင့်နေရက်ပြန်မြန်မာတွေဖမ်းဆီးခံနေရရုံသာမကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေပါဖျက်သိမ်းခံရပြီးပြည်နှံတန်ပေးခံနေရတာပါဒီလထဲမှာပဲနေရက်ပြန်မြန်မာတွေ20ထက်မနည်းပြည်နှံတန်ပေးခံနေရကြောင်းရှေ့ပြောင်းလို့သမားကြီးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကပြောပြပါတယ
်ရခိုင်နေအုပ်စုလိုက်ပြန်တယ်ပြန်တဲ့ချိန်တွေမှာဟိုအပေါ်ဘက်ကလည်းဟိုလာချူရာတွေပါတယ်မရှိတော့အောက်ဘက်ကနေဖြစ်ဖြစ်လို့ကူးတယ်ကူးတော့ကြတော့သူတို့စာဝင်ကိုကာဆယ်ထုတ်လိုက်တယ်ပေါ့ကာဆယ်ထုတ်လိုက်တဲ့အနေထားမှာဆိုရင်ဒါနောက်ဆိုပြန်ဝင်ဖို့၄-၅နှစ်တော့ခတ်သွားလိမ့်မယ်ပေါ့အဲ့လိုနေထားတယ်ပေါ့နော်မ
လာမဲ့ AB လာဆိုရင်ရွှေပြောင်းလို့သမားအများစုဟာနေရက်ကိုပြန်ကြားလေးရှိတာပါဒီအတွက်ရွှေပြောင်းလို့သမားတွေအနေနဲ့တရားဝင်ဖြစ်အောင်အထောက်အထားတွေလုပ်ပြီးတစိတ်တုံးတွေထူပြီးပြန်ကြားဖို့ကိုလည်းသူကနှိုးဆော်ခဲ့ပါတယ
်တရားဝင်စကားပွားနေပြောတရားဝင်ထောက်ထားတွေနဲ့အိန္ဒိယတစိတ်တုံးတွေထူပြီးတော့ဆင်းနေတဲ့ကြပြန်ရင်တော့ပိုကောင်းတယ်။အောက်ကလေစိတ်ဘောဂိတ်တွေကဖြစ်တယ်လို့ကူးနေတော့ဟိုဥပဒေထိုင်းဥပဒေရဖန်စီရေးခံရနိုင်တယ်။နောက်ဆုံးကိုယ့်ကိုစာအုပ်ကိုပိတ်သိမ်းတဲ့အထိကူးနေတာလေးရာကိုခံရနိုင်တယ်ပေါ့နော်
။နေဆက်ပြန်မြန်မာတွေအနေနဲ့တရားပေါ်ကနေပြန်တဲ့အခါမှာနောက်တစ်ခါထိုင်းကိုပြန်ဝင်နိုင်ဖို့အတွက်စစ်စေးဂိတ်တွေမှာတစိတ်တုံးထုကအဖြစ်ဘန်းငွေတစ်ထောင်ပေးရတာပါ။ပွဲစားတွေနဲ့လုပ်မယ်ဆိုရင်တော့ဘန်းငွေ1600အထိကြည့်ပေါနေတာကြောင့်လုံသမားတွေအနေနဲ့ငွေကုန်ကြေးကြမတက်နိုင်တာကြောင့်တရားဥက္ကစီစိတ်တွေကနေတချင်ခိုးပြန်ကြလေးရှိပါတယ်ဒီလိုတုံးမထုပဲခိုးပြန်တဲ့အခါမှာဖမ်းဆီးမိရင်တော့ထိုင်းကိုပြန်ဝင်ခွင့်9နှစ်ထိပိတ်ပင်လိုက်ပါတယ်ချင်းမိုင်ဘန်ကောက်မဟာချိန်စတဲ့နေရာတွေကနေအလုလုပြီးပြန်လာကြတဲ့မြန်မာတွေအနေနဲ့နေဆက်မျိုးဖြစ်တဲ့မဲဆောက်မျိုးကိုရောက်ပြီးဆိုရင်48နာရီထက်ပိုပြီးကြာကြာနေထိုင်မယ်ဆိုရင်တော့အဲ့စင်းတိုင်ထားပြီးနေထိုင်ရတာပါဒါမှမဟုတ်ဘူးဆိုရင်တော့48နာရီအတွင်းမှာမိမိအလုပ်လုပ်တဲ့နေရာကိုပြန်သွားရမှာဖြစ်ပါတယ်။အဲစင်းတိုင်တဲ့အခါမှာလဲထိုင်းအရှင်ကိုယ်တိုင်လဝကယုံကိုသွားရောက်တိုင်ကြားပေးရတာကြောင့်နေရက်ပြန်မြန်မာတွေအတွက်အခက်အခဲရှိနေပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့သမား3သန်းထက်မနည်းအလုပ်လုပ်နိုင်နေကြတာဖြစ်ပါတယ်ရှင်
။မအေးမှာပြောပြသွားတာပါ။ကျမ်းမာရေးဆက်ကျမ်းမာရေးတင်ဒီပုတ်ကိုဆက်ပြီးတင်ပြပေးပါမယ်။အခုဖေဖော်ဝါရီလဟာအမေရိကန်နိုင်ငံမှာအမျိုးသားကင်ဆာကာကွယ်ရေးလပါဒီလမှာအမေရိကန်ကင်ဆာသုတေသနအဖွဲ့ကြီးကနေပုံစားပုံတောက်ပုံပြောင်းလိုက်ရုံနဲ့ကင်ဆာအများစုကြီးကိုကာကွယ်ပြီးသားဖြစ်သွားတယ်ဆိုတဲ့အမှားစကားကိုထပ်ပြောလိုက်ပါတယ်အခုလိုကင်ဆာယောဂပညာပေးနေမှုမကြခင်ကပဲကျယ်ကျယ်ပြန့်ပြန့်လှုပ်ထားတဲ့ကင်ဆာသုတေသနတစ်ခုကအထောက်အကူပေးထားပါတယ်ဒီသုတေသနထဲမှာအဝလွန်တာစီးကျိုရှိတာနဲ့ကင်ဆာမျိုးစုံဖြစ်တာတွေကိုဆက်ဆက်မှုရှိနေကြောင်းအခိုင်အမာထောက်ပြထားပါတယ်ဒီကြောင့် VOA သတင်းတောက် George Putte သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။တိပ္ပံပညာရှင်တွေကဂျမ်းမာတဲ့ဘဝကိုပိုင်ဆိုင်ဖို့ဆိုရင်အဓိက၅ချက်လုပ်ဖို့လိုတယ်လို့ဆိုပါတယ်။ဆေးလေးမတောက်တာ၊ကိုယ်လေးချိန်ထိန်းထားတာ၊ပုံမှန်ကိုယ်လက်လှူရှာတာ၊ဂျမ်းမာစေတဲ့အစားအသောက်၊ရွေးစားတောက်တာနဲ့အရက်ထိန်းတောက်တာတွေပါ။ဆယ်စုနှစ်တွေချီပြီးလူပေါင်း3သိန်း4000ကိုလိလာခဲ့တဲ့အချက်လက်တွေကိုစုဆောင်းသုံးသပ်ရမှာဒီအချက်၅ချက်လုံးကိုလိုက်နာနိုင်သူတွေအနေနဲ့အဖြစ်အများဆုံးကင်ဆာတွေဖြစ်တဲ့အဆုတ်ရင်သားနဲ့ဥမာကြီးကင်ဆာတွေဖြစ်ဖို့အန္တရာယ်က32ရာခိုင်နှုန်းကျော်နေသွားတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံဆီယက်တယ်မြို့ရှိ Fred Hutchison ကင်ဆာသုတေသနဌာနကဒေါက်တာ Anne McTiernan က
Looking at things like obesity it's
ဝါဒါလိုမျိုးကိုစမ်းစစ်ကြည့်တဲ့အခါမတူကွဲပြားတဲ့ရလဒ်တွေဆိုလိုတာကလေးလာမှုမျိုးစုံထဲမှာနည်းနည်းစီကွဲတာလေးတွေတော့တွေ့ကောင်းတွေ့နိုင်ပါတယ်ဒါပေမဲ့ဒီလေးလာမှုအသီးသီးကိုချုပ်ကြည့်လိုက်တဲ့အခါကျတော့တကယ်ဖြစ်နေတဲ့အခြေအနေကြီးတစ်ခုလုံးကိုသိဖို့အထောက်အကူပြုသွားတယ်ရှင့
်ဒေါက်တာ TNM ကဆက်ပြီးစီရွေတရားနဲ့စားရွေအများကြီးပါတဲ့အစားအသောက်တွေလွယ်လွယ်ပူရလာတာကြောင့်ဒီအဝလွန်တာနဲ့စီကျိုဖြစ်တာပိုများလာတယ်လို့ဆိုပါတယ်ဒေါက်တာမက်တီအန်န်ကပဲဒီမြန်မြန်နဲ့လွယ်လွယ်ရတဲ့အစားအသောက်တွေကိုရှောင်သင့်မှန်းသိကြပေမဲ့နေရာတိုင်းမှာအလွယ်ကူရနေတာကြောင့်လက်တွေ့မှာမရှောင်နိုင်ကြတာမို့အစိုးရတွေနဲ့စက်မှုလုပ်ငန်းတွေကိုမဆောင်ပဲကုဘဝအတွက်အစာရွေးပြီးစားတောက်သင့်ပြီလို့ဆိုပါတယ်ဒေါက်တာမက်တီအန်န်ကဆက်ပြီ
း I would say get educated
ကျမမာဂျင်နာကတော့ကျန်းမာရေးအသိရှိအောင်လုပ်ပါကိုယ်လေးချိန်များနေလားတွက်ချက်ပါကန်ဆာဖြစ်ဖို့အန္တရာယ်ကြီးတဲ့အဆင့်ရောက်နေပြီလားတွက်ကြည့်ပါအဲ့လိုဖြစ်နေရင်ကိုယ့်ဘာသာလုံနိုင်တာတွေကိုယ့်မိသားစုအနေနဲ့လုံတဲ့နာတွေကိုတဆင့်စီလုံသွားပါ
အခုလိုအချိန်မှာအမေရိကန်ကသိပ္ပံပညာရှင်တွေအနေနဲ့ကင်ဆာဖြစ်တာကိုအရင်ထက်အများကြီးစောစောစီးစီးပိုသိနိုင်မဲ့သိသိမှုအောင်မြင်ဖို့လုံပန်းနေကြတာမို့ကင်ဆာဖြစ်မှာကိုရက်တန့်စေနိုင်မဲ့အလားအလာရှိလာနေပါပြီ။ဒေါက်တာမက်တီအန်နန်ကပဲ
For some people an early indication of cancer can be a teachable moment.
တချို့အတွက်တော့ကင်ဆာဖြစ်နိုင်ခြေရှိတဲ့အစာပိုင်းလက္ခဏာတွေကိုသိလိုက်ချိန်ကပညာပေးလို့ကောင်းတဲ့အချိန်မှာအဲ့ဒီအချိန်မှာသူတို့ဖြစ်လာနိုင်တဲ့အန္တရာယ်ရှိလာတာကိုပိုသိပြီးအပြောင်းလဲတွေစလုပ်နိုင်ပါတယ်။သူတို့အခုလိုအပြောင်းလဲလုပ်ဖို့ဆန္ဒရှိလာဖို့များပါတယ်
။ဒေါက်တာမက်တီအန်နန်ကဆက်ပြီးသူမကိုယ်တိုင်လှုပ်ထားတဲ့သုတေသနထဲမှာလည်းကူပေါင်းချင်းများတာနဲ့အဝလွန်တာတွေကိုရှော့ချလိုက်တာနဲ့ဒါမှမဟုတ်မလုံမရှားနေသူတွေကိုလှလှရှားရှားနေလာအောင်လုပ်နိုင်တာနဲ့ကင်ဆာဖြစ်ဖို့အန္တရာယ်ကအများကြီးနည်းသွားတယ်လို့ဆိုပါတယ်
။ကိုဝင်းမင်းပြောပြပေးသွားတာပါ။အခုကြံနေသေးတဲ့အချိန်မှာတရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ
်။အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်အထက်တန်းချောင်းမှာကျောင်းသားတို့ရဲ့ပြစ်ခတ်မှုကြောင့်ဆရာရီနဲ့ကျောင်းသူကျောင်းသား18ဦးသေဆုံးခဲ့ရပြီး3ရက်ကြာမင်းစနေနေ့မှာတော့တနက်ကန်ဆောင်ခွင့်ထင်းချုပ်ရေးလူလူချစ်တဲ့ပွဲတစ်ခုလုပ်ခဲ့ပါတယ်အသက်မပြေဘဲလွတ်မြောက်လာသူအမ်မာဂွန်ဇာလက်စ်ကတော့လူလူချစ်တဲ့ပွဲမှာစကားပြောတာမှာအခုလူစုလူဝေးချင်းဖြစ်ခတ်ခံရမှုကနောက်ဆုံးဖြစ်ပါစေမယ်လို့အခိုင်အမာပြောဆိုသွားပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်တဲ့ဆိုပြီးရုရှား73ဦးနဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲဆိုချက်ဟာအရေးမရအဖက်မရမခိုင်မာတဲ့ကိစ္စဖြစ်တဲ့ဆိုပြီးရုရှားကပြန်လည်တုံ့ပြန်ထားပါတယ်ဒီအတွက်ခိုင်မာတဲ့သက်တည်ပြပါဆိုပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကအမေရိကန်တရားရုံးဌာနနဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာတို့ကိုမေးခွန်းပြန်ထုတ်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်내အုပ်ချုပ်ရေးမှူးတူကသူ့ကိုယာရုကဖေရှားတဲ့သမရရဲ့မိန့်ကိုထပ်ပြီးဖိဆန်းလိုက်တာကြောင့်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရေးပဋိပက္ခပို့ပြီးတော့ရှုပ်ထွေးလာနေပါတယ်အီရန်မှာတော့ပြည်တွင်းပြန်တတ်တဲ့လေရင်တစ်စင်းဇက်ဂရော့တောင်နှင်းတွေပေါ်မှာပြက်ကျခဲ့ပြီးလိုက်ပါသွားသူ66ဦးစလုံးသေဆုံးခဲ့ရပါတယ်။လေရင်ပေါ်မှာတော့ကလေးငယ်2ဦးအပါအဝင်ခီးတဲ့60နဲ့လေရင်အမှုတန်း6ဦးလိုက်ပါသွားတဲ့အကြောင်း SMN လေးချောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းတေရန်ကနေယူယာစုမြို့ကိုပြန်တန်းခဲ့တာမှာပြက်ကျတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေတနင်္ဂနွေနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်ခင်ဗျာ။အခုအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်တော့မှာမို့ည9နာရီမှတစ်ခေါက်ပြန်ဆုံကြရအောင်ပါ။ VOA ရဲ့သောတာရှင်များအားလုံးကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.
Thank you.